မြန်မာနဲ့နယ်ချင်းတိုက်ဆက်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့ထဲမှာမြန်မာနိုင်ငံသားတယောက်ကိုစိတ်ကြွဆေးပြားပေါင်း2သိန်းနဲ့အတူထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးလိုက်ပါတယ်။မြန်မာနိုင်ငံဘက်ကနေကားတာယာခွင်းထဲမှာစိတ်ကြွဆေးပြားတွေထည့်ပြီးရေကူးပြီးတော့တယ်လာတဲ့အချိန်မှာလက်ရဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းနဲ့အခုခါမှာနေဆက်လုံခြုံရေးတိုးမြင့်ထားတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အပြည့်စုံကိုတော့မအေးအေးမာကဆက်ပြီးတော့ပြောပြပေးမှာပါရှင်
။ထိုင်းမြန်မာနယ်ဆက်ထိုင်းမြောက်ပိုင်းချင်းရိုက်ခရိုင်တွင်းကိုစိတ်ကြော်စီအလုံးကြီးတန်းရာနဲ့ချီပြီးဝင်ရောက်လာနေတာကြောင့်ပြီးခဲ့တဲ့နှစ်ကစလို့ထိုင်းမြောက်ပိုင်းမှာဝိရစီဝါနှင်းနှင်းကြီးကိုထိုင်းအနာပိုင်းတွေကအပြင်းထန်လှုပ်လာခဲ့ကြတာပါဇန်နဝါရီလ25ရက်နေ့ကတော့ထိုင်းမြောက်ပိုင်းချင်းရိုက်ခရိုင်မဲဆိုင်မြို့နယ်အတွင်းမှာပဲမဲဆိုင်မြစ်ကိုဖျက်ပြီးစိတ်ကြော်စီတွေတယ်လာတဲ့မြန်မာနိုင်ငံသားတဦးကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်ချင်းရိုက်အမှတ်5ဒေသကဘူဂျိုကြီးဝီချစ်ကုံဆန်ကတော့ဝီရသေးဝါနဲ့ပတ်သက်လို့မတင်ငါစရာတွေတွေ့ခဲ့ရင်နေဆက်နေရှိရသားတွေကတရင်ပေးကြဖို့နဲ့စစ်တပ်ကလည်းထိုင်းမြန်မာနယ်ကြားမှာကင်းတဲ့တပ်တွေကိုအရင်ကတည်းကပို့ပြီးတော့တိုးချဲ့ချထားပါတယ်ဆိုပြီးအခုလိုပြောဆိုသွားပါတယ်ကားတာယာကိုဘောခွင်းလုပ်ပြီးမဲဆိုင်မြစ်ကိုဖျက်ကကာလာတံပိုးဘန့်ငွေ300လောက်တံပိုးရှိတဲ့စိတ်ကြော်ဆေးပြား2သိန်းကိုမြန်မာနိုင်ငံသားတဦးကတယ်ဆောင်လာတာကိုအမှတ်နှစ်ဒေတာလေကားဆောင်တက်ကမြင်တွေ့သွားပြီးဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပါတယ်လက်ရှိမှာတော့စစ်ဆေးရေးဒိတ်တွေကိုတိုးချဲ့ချထားမှုတွေနဲ့နေဆက်တလျှောက်မှာထိုင်းစစ်တပ်တွေကကင်းလဲနေတာတွေကိုခက်ဆက်စိတ်လုပ်လာတဲ့အတွက်ဘူးရင်မောက်ကိုသမားတွေဟာလူတဦးချင်းကိုပဲတုံးပြီးထိုင်းတပ်ကိုလာပို့ကြပါတယ်တတ်မှတ်ထားတဲ့နေရာကန်နာအရောက်ပို့ခဲ့ပြီးမြန်မာနိုင်ငံဘက်ကိုပြန်ကူးသွားကြတာပါရေကန်နာကလည်းမူရစ်ဆေးဝါးအထုပ်တွေကိုနောက်ထပ်အတင်းဆောင်နေတဲ့မူရစ်ခိုင်းတွေကကားနဲ့ဆက်ပြီးတော့တင်ဆောင်ကြတယ်လို့လည်းဆိုပါတယ်အမှတ်3စစ်တေတာမူရစ်ထိန်းချုပ်ရေးဒေတာမူဘုံမူ6လောက်ဆိုင်ကတော့အဲ့ဒီဒေတာမှာနေကြားောက်တဲ့အင်အားတွေပုံမချထားဖို့အတွက်တက်မှန်ညွှန်ကြားထားပြီလို့လည်းစနေနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်ဒီကြတဲ့နှစ်ကတော့ထိုင်းမြောက်ပိုင်းတစ်ခုတည်းကပဲစိတ်ကြွပြီးပြအလုံးကြီးတန်း280ဒေါ်လောက်ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောဆိုခဲ့ပြီး2019ခုနှစ်ထဲမှာတော့စိတ်ကြွပြီးတွေတိတဲ့ပုံဝင်လာနိုင်မယ်လို့သတင်းရထားကြောင်းကိုလည်းထိုင်းအနာပိုင်းတွေကပြောပါတယ်ထိုင်းမြောက်ပိုင်းမှာတော့လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာတန်းနဲ့ချီရှိတဲ့စိတ်ကြွပြီးတွေအများပြားဖမ်းဆီးနိုင်ခဲ့တာကြောင့်ထိုင်းဆိုရကဝိသေဝကင်းစင်တဲ့ဒေတာဖြစ်ဖို့အတွက်စူးစမ်းလောက်ဆောင်ရည်လို့လည်းပြောဆိုခဲ့ပါတယ်ရှင်။